စံတင်တဲ့အစီအပိုင်းအထူးဒေသလေးငြိမ်းချမ်းရေးနှစ်30ရေအခမ်းအနားတဖို့အစိုးရရဲ့ငြိမ်းချမ်းရေးအဖွဲ့နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေမိုင်းလားမြို့ကိုရောက်နေတဲ့အချိန်မှာအခြေအနေပေးလာမယ်ဆိုရင်တွေ့ဆုံဆွေးနွေးဖို့အသင့်ရှိတဲ့အကြောင်းရခိုင်တမတော်အေအေကပြောပါတယ်။ဒါပေမဲ့ဒီအခမ်းအနားကို KIA ကချင်ဘက်ကအခမ်းအနားတက်တဲ့ကိုယ်စားလှယ်သာပါဝင်ပြီးငြိမ်းချမ်းရေးဆွေးနွေးမဲ့ကိုယ်စားလှယ်အဖွဲ့တည်တာမပါတာကြောင့်ဆွေးနွေးမဲ့အခြေအနေဟာပြည့်စုံနိုင်ပွဲမရှိကြောင်းသုံးသပ်တာတွေရှိနေပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့အစိုးရရဲ့ငင်းချမ်းရေးနဲ့အမျိုးသားပြန်လည်တင်ပြရေးဘူဌာန NRPC နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့၄ဖွဲ့ဟာ AP လောက်ကုန်မှာနောက်ဆုံးတွေ့ဆုံပြီးတဲ့နောက်နေရာရွေးချယ်တာအဆင်မပြေတာကြောင့်ယနေ့ထိထပ်မံတွေ့ဆုံနိုင်တာမရှိသေးပါဘူးလောလောဆယ်မှာတော့အစိုးရရဲ့ငင်းချမ်းရေးကိုယ်စားအဖွဲ့ဝင်တွေနဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ကကိုယ်စားတွေဟာမိုင်းလားမြို့ကိုရောက်ရှိနေကြပြီးနှစ်ဖက်အလွတ်တဘောတွေ့ဆုံနိုင်မလားဆိုနိုင်ငံရေးလေလာသူတွေကပြောလင့်နေကြပါတယ်ကျေးဇူးဆွေးနွေးနိုင်မဲ့အလားလာပေါ်မှာအင်းအင်းခေါ်ရခိုင်ပြည်တော်ကဒုတိယစစ်ဦးစီးချုပ်ပုံမှုချုပ်ဒေါက်တာညိုထွန်းအောင်ကအခုလိုပြောပါတယ
်။မိုင်လာမင်းချင်းအင်းမျိုးသုံးစုကိုကျဲလာတဲ့အချိန်မှာကျတော့ဟိုကျွန်တော်တို့ဂျူချာကဆက်ဆက်ပြေးတော့လူကြီးဖြစ်ရဲ့ဆိုတော့သူတို့ကနေတော့ဒီခွေးရောက်ရင်ကျတော့ခင်ဗျားတို့ပြေးနိုင်မလားဆိုတဲ့ပုံစံမျိုးနေတာမျိုးရှိတယ်။ဆိုတော့ကျွန်တော်တို့အနေနဲ့ကတော့လက်ရှိအချိန်မှာတော့ကျွန်တော်ဟိုမှာအရင်ရည်တည်တဲ့အချိန်ပဲဟိုမှာတွေးမယ်ဆိုလို့ရှိရင်လည်းအဲကျွန်တော်တို့ဘက်ကတော့ဒီပန်ဆန်းမှာတွေးကြည့်တွေ့မယ်တကယ်လို့ဒုတိယအနေနဲ့ကတော့မူတင်မှာတွေ့မယ်ဒါမှမဟုတ်ရင်လည်းတရုတ်နိုင်ငံနေရာတစ်ခုမှာဆိုတဲ့အမျိုးပါအခုဒီကိုလာတဲ့အချိန်မှာတော့ဟိုမိုင်းလန်းမြေသုံးဆွေပွဲကိုပဲတက်ဖို့လာတဲ့အားပဲရှိတယ်အဲတခါပုံစံမျိုးနေနဲ့ကတော့မရှိဘူးဒါပေမဲ့အချိန်လေးတစ်ခုပြီးရင်တော့တွေးသိရင်သိရအောင်ဆိုတဲ့စဉ်းစားချက်တော့ရှိပါ
ရောက်ပိုင်းမှာမိအဖွဲ့ရဖြစ်တဲ့ KIA ကချင်း MNDAA ကိုကတ် PNLA တအန်းပလောင်ရခိုင်တပ်ဖွဲ့ဝင်မှာကချင်းအဖွဲ့ကအခမ်းအနားတက်မဲ့အဖွဲ့သားလာရောက်ပြီးဆွေးနွေးမဲ့ကိုယ်စားလှယ်အဖွဲ့မပါဝင်တာကြောင့်အခက်အခဲရှိနေကြောင်းဆက်ပြောပါတယ
်။လေးဖွဲ့စလုံးရဲ့အခြေအနေကတော့မရှိတော့ဘူး။ဒါဆိုတော့ KIA ကတော့သူတို့ကဒီအစည်းအဝေးကိုစီစဉ်တက်ဖို့ကိုယ်စားလှယ်ပဲပါတယ်။သူတို့မှကြတော့ဒီငင်းချမ်းရေးကိုဆွေးနွေးတဲ့အဖွဲ့ကတတ်တတ်တပွဲအဒီဝေးကိုတက်တဲ့ခွင့်ဆိုတော့ဒီကိုလာလို့ရှိရင်သိလို့ရှိရင်လည်းပြည်တယ်တော့ပဲရှိတယ်။အဲသိပြီးတော့ဒီကျွန်တော်တို့တခြားဟာတွေကြတော့ဆဲလို့ဆွေးနေတဲ့အနေထားကြတော့နည်းနည်းအတက်ကြီးရှိနေတာပေါ့
။ရောစင်မှာအစိုးရရဲ့ငင်းချမ်းရေးကိုယ်စားလှယ်အဖွဲ့ဟာမိုင်းလားမြို့ကို28ရက်နေ့ကလေးကရောက်ရှိနေပြီးမိုင်းလားငင်းချမ်းကြီးနှစ်30ပြည့်အခမ်းအနားကျင်းပမဲ့30ရက်နေ့အထိရှိနေမှာဖြစ်တာကြောင့်ဒီရက်ပိုင်းတဲ့စီစဉ်တယ်ဆိုရင်ဆွေးနွေးပွဲပြင်းပြောင်းနိုင်တဲ့အလားအလာတွေရှိနေပါတယ်။ဒီအချိန်လေးပေါ်မှာနိုင်ငံရေးလေးလာတုံ့တက်သူဥမ္မမောင်ဆိုးကအခုလိုရှုမြင်ပါတယ
်။အခုဟာဆွေးနွေးဖို့ကြိုတင်ချင်းစုထားခြင်းမရှိဘဲနဲ့တွေ့ဆုံရတာပေါ့။ကြိုတင်ချင်းစုထားခြင်းမရှိတဲ့အပေါ်မှာတွေ့ဆုံရတာဆိုတော့တွေ့ပြမလားမတွေ့ဖြစ်ဘူးလားဆိုတာတော့ကျွန်တော်ပြောရခက်ပါတယ်။ဒါပေမဲ့ဆွေးနွေးနိုင်တဲ့ကိုယ်စားလှယ်ပါဝင်မယ်ဆိုရင်တော့ဘယ်လိုသဘောညီနိုင်မှုစုံတရားပြုလုပ်နိုင်နိုင်မယ်လို့တော့မျှော်လင့်ရပါတယ်။တကယ်လို့ပြင်မပါနိုင်ဘူးဆိုရင်လည်းကျန်တဲ့၃ဘွဲနဲ့ဘယ်လိုသဘောညီမယ်ဆိုရင်တော့ဘယ်လိုသဘောညီလို့ရနိုင်ပါလဲ။အဲမဲ့ပြည်စုံတို့သဘောတူညီချက်တစ်ချက်ရဖို့တော့နည်းနည်းခက်ပါလိမ့်မယ်ကျွန်တော်တို့အဓိကအခုလောလောဆယ်ဖြစ်နေတဲ့ပြည်ပကရခိုင်ပြည်နယ်ကပြည်ပကအပေါ်ပြီးထိတ်ရောက်နေအောင်အဲ့တော့ KNY ကကိုယ်စားဖွဲ့မှာပါအောင်အေးပါအောင်ကျန်တဲ့၃ဘွဲ့ပါမယ်ဆိုရင်တော့သုံးပြညှိနှိုင်းမှုနားလည်မှုဒီယူနိုင်အောင်ဆွေးနွေးနိုင်လိမ့်မယ်လို့ထင်ပါတ
ယ် NRPC နဲ့မြောက်ပိုင်းမှာမိတ်အဖွဲ့တွေဟာ AB လကုံပိုင်းနောက်ဆုံးတွေ့ဆုံစဉ်ကမေလအတွင်းမှာထပ်မံတွေ့ဆုံဖို့သဘောတူညီခဲ့ပေမဲ့အစိုးရဘက်ကရွေးချယ်တဲ့နေရာနဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေဘက်ကရွေးချယ်တဲ့နေရာမညီနိုင်နိုင်တာကြောင့်ထပ်မံတွေ့ဆုံနိုင်တာမရှိခဲ့ပါဘူး။နောက်ဆုံးတွေ့ဆုံစဉ်ကတော့ bilateral call နှစ်ဖက် PS စာချုပ်ချုပ်ဆိုနိုင်ရေးကိုအလေးထားဆွေးနွေးခဲ့ကြပါတယ်။